တမာရီဖွဲ့ WHO ရဲ့ထုတ်ပြန်ချက်အရကမ္ဘာပေါ်မှာဒီနေ့မိဘမဲ့ကလေးတန်း140ရှိပါတယ်မြန်မာပြည်မှာတော့4000နီးပါးရှိတယ်လို့သိရပါတယ်ဒီလိုမိဘမဲ့ကလေးတွေရဲ့စိတ်ပိုင်းဆိုင်ရာခံစားမှုတွေရုပ်ပိုင်းဆိုင်ရာထိခိုက်နေနာမှုတွေကိုစာနာနားလည်ပြီးဖြစ်ပွားသူဥယေနေပါအောင်ဆောင်ရွက်နေတဲ့စေနာရှင်တွေအသင်းဖွဲ့တွေအများအပြားရှိနေတာတွေကိုလည်းမြင်တွေ့နေရပါတယ်အဲ့ဒီထဲကမြန်မာနိုင်ငံရင်ွယ်မဲ့ကလေးများရှော့ချရေးနဲ့ကာဝယ်ဆောင်ရှောက်ရေးအတင်းအကြောင်းကိုနားဆင်ကြည့်ရအောင်ပါရှင်
။အတင်းရဲ့စတီလာပုံကတော့လေပြီးခဲ့တဲ့နှစ်ပိုင်းထဲမှာပေါ့နော်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကရန်ကင်းကလေးစစ်ရုံမှာနိုင်ငံတော်အကြီးအကဲတယောက်နှလုံးခွဲစိတ်တာနဲ့ပတ်သက်ပြီးတော့လူမမာမီးတွားရောက်ခဲ့ပေါ့။အဲ့မှာသူကဗာလေးတွေးခဲ့လဲဆိုတော့16နှစ်မပြည့်သေးတဲ့ကလေးလေးတယောက်ကနေပြီးတော့မှကလေးပြန်မွေးပြီးတော့သူ unwanted child ပေါ့မလိုလားတဲ့ကလေးဆိုပြီးစွန့်ပစ်ခဲ့တာလေးကိုသူတွားတွေ့ရတယ်။တွားတွေ့ရတဲ့အခါကျတော့ကျမတို့လူမှုပတ်ဝန်းကျင်မှာဖြစ်နေတဲ့ case တွေကိုသူသတိထားမိသွားတာလေးရှိတယ်။ပြီးတော့ဒီလိုမျိုးနောက်ထပ်ကလေးတငယ်ကနေကလေးပြန်မွေးပြီးတော့ဒီကလေးလေးတွေကိုစွန့်ပစ်သွားတဲ့ case တွေကိုအတတ်နိုင်ဆုံးကျမတို့ short ချဖို့ဆိုပြီးတော့ဒီအသင်းကိုစတင်ပြီးတော့ဖွဲ့စည်းဖြစ်ပါတယ်ရှင်။
ဒါကတော့မြန်မာနိုင်ငံရင်ွယ်မဲ့ကလေးများရှော့ချရေးနဲ့ကာကွယ်စောင့်ရှောက်ရေးအသင်းအင်းစိန်မြို့နယ်ရဲ့ဥက္ကဋ္ဌမလက်လက်ဝင်းပြောပြခဲ့တာပါဒီအသင်းရဲ့ရည်ရွယ်ချက်နဲ့ဆောင်ရွက်ချက်တွေကိုလည်းသူကအခုလိုရှင်းပြပါဗျ
။လေရီရဲ့အဓိကရည်ရွယ်ချက်ကကျတော့ကလေးတငယ်လေးတွေကနေပြီးတော့ကလေးပြန်မွေးတယ်စွန့်ပစ်တယ်ဒီအချက်ပေါ့နော်အဲ့တော့ဒီကလေးလေးတွေကိုကျမတို့ဒီလိန်နဲ့ပတ်သက်တဲ့အသိပညာဗဟုသုတတွေပေးရတယ်ပေါ့နော်စေကျော်တက်တွေမှာလည်းဒီလို case တွေကဖြစ်တဲ့အခါကျတော့စေကျော်တက်ကနေစေကျော်တက်ကိုကျူးလွန်တယ်ဒါဆိုရင်တို့မှဒီအသိပညာနဲ့ပတ်သက်တဲ့လင်းနဲ့ပတ်သက်တဲ့သားဆက်ချားနဲ့ပတ်သက်တာတွေတို့မသိလို့နေ့ချက်ကကျတော့အင်းနီနာချေပတ်ဝန်းကျင်နောက်ပြီးတော့ဆွေမျိုးနှိစက်တွေကနေပြီးတော့ကျူးလွန်တယ်ကျူးလွန်တဲ့အခါကျတော့တို့တွေကထားဟုတ်ဖွင့်မပြောရဲဘူးတကယ်တကယ်တဲ့အကောင့်ထဲပေါ်လာတဲ့အခါဒီကိုဝင်ပေါ်လာတဲ့အခါကျတော့လေမိသားစုကလည်းအရှက်ရမှစိုးတယ်လူမှုပတ်ဝန်းကျင်မှာလည်းသူဝင်မဆက်မှစိုးတယ်ဆိုရယ်စိတ်ကြီးနဲ့ဒီကလေးတွေကိုမတိမတာနေရာမှာမွေးပြီးဖျောက်ဖျက်တာမျိုးတွေပို့ပြီးတော့အများလာတယ်ပေါ့နော်အဲ့တော့ကျမတို့တွေကဒီလိုကလေးတွေကြုံတွေ့ရတဲ့အခါကျလို့ရှိရင်လည်းဒီလိုကျူးလွန်ခံရတဲ့ကလေးတွေရဲ့အိမ်မျိုးသွားရောက်တယ်နှစ်သိမ့်ဆွေးနွေးပေးတယ်နှစ်သိမ့်ဆွေးနွေးပြီးတော့တစ်ချက်ကတော့ကလေးနဲ့မိခင်မခွဲခွာဖို့ကျမတို့ဦးစားပေးရပေါ့နော်တကယ်လို့များမရဘူးဆိုခဲ့ရင်တော့ကျမတို့လူမှုဝန်ထမ်းနဲ့ကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနနဲ့မြန်မာနိုင်ငံရင်ဝင်မဲ့ကလေးငယ်များရှော့ချရေးတင်းကနေပြီးတော့ပူတွဲလှုပ်ဆောင်ပြီးတော့ဒီကလေးလေးတွေကိုထိန်းသိမ်းပြီးတာမျိုးရှိပါတယ်
။သူတို့ရဲ့ဆောင်ရွက်ချက်တွေမှာစိန်ခေါ်မှုတွေခက်ခဲတွေကြုံရတာတွေကိုလည်းမလက်လက်ဝင်းကအခုလိုပဲပြောပြပါတယ်
။တိကျချက်ကအလှရှင်တွေမရှိလို့ရှင်လေတို့ကတင်းတိုက်အားတိုက်လှုပ်ဆောင်ဖို့အခက်အခဲတခုတော့ရှိနေမယ်ပေါ့နော်။နောက်တစ်ခုကတော့စေကျော်တက်တီကိုအသိပညာပေးရတာဖြစ်တဲ့အတွက်ဒီစေကျော်တက်တီရဲ့ပတ်ဝန်းကျင်မှာလူရဲ့မိသားစုဝင်တွေကထားဖို့ခလေးကိုဘာလို့လာတင်ညာလဲဆိုရဲဟိုအကြည့်ပေါ့နော်ကျွန်တော်ရင်ဆိုင်ရတယ်ပေါ့နော်နောက်ပြီးတော့အင်းနီနာချင်းကနေဆွေမျိုးကနေပြန်ကျွလုံတဲ့ case တွေမှာသွားပြီးနှစ်သိမ့်ဆွေးနွေးတဲ့အခါကြလို့ရှင်ကျွလုံခံရတဲ့ကလေးကိုပြန်ပြီးတော့မှ blame လုပ်တာမျိုးတွေကိုကျွန်တော်တို့ကြုံတွေ့ရတယ်ပေါ့နော်
လက်ရှိမှာမက်လက်လက်ဝင်းတို့အသင်းဟာ COVID-19 ကာယရောဂါကြောင့်မိဘနဲ့ခွဲနေရတဲ့ကလေးငယ်တွေကိုကူညီဆောက်ရှောက်ပေးနေပါတယ်
။လက်ရှိမှာတော့ COVID ကာလဖြစ်တော့အင်းစရင်ကလည်း case တွေအများကြီးထွက်ထားတဲ့နေရာဆိုတော့ပေါ့နော်။ကျမတို့ဒီအလိန်ပိုင်းဆိုင်ရာအသိပညာဗဟုသုတပေးလုပ်ငန်းလေးတွေကိုခေတ္တခဏရန်နာထားရတာတော့ရှိပါတယ်။ဒါပေမဲ့တစ်ဖက်မှာတော့ဒီကလေးလေးတွေပေါ့နော် Quarantine Center တွေမှာဝင်ရောက်နေရတဲ့ကလေးငယ်လေးတွေက14ရက်ဒါကာလမှာသူတို့တက်တောင့်တတလေးဖြတ်တန်းနိုင်အောင်လို့ကျမတို့ကူညီပေးတာရှိပါတယ်။ကလေးတွေအတွက်အာဟာရဖြည့်စွက်စာမုံလေးတွေကစားစရာလေးတွေဖွံ့ဖြိုးတိုးတက်တဲ့တင်ထောက်ကူပစ္စည်းလေးတွေကိုကျမတို့ပို့ပေးတာမျိုးလေးတွေလုပ်ပါတယ်ရှင်။နောက်တစ်ခုကတော့ကိုဝင်ဆောင်တွေအတွက်ဖြည့်စွက်အာဟာရလေးတွေပံ့ပိုးတယ်။တက်ကြီးရွယ်အိုတွေအတွက်လည်းကျမတို့ဒီထောက်ပံ့ကူညီမှုလေးတွေဆက်လုပ်တာမျိုးလေးတွေရှိပါတယ်ရှင်။
သူရဲ့လူမှုရေးကူညီမှုအတွေ့အကြုံတွေနဲ့လက်ရှိအသင်းရဲ့အတွေ့အကြုံတွေပေါ်မှာမူတည်ပြီးမြန်မာနိုင်ငံမှာရင်ခွင်မဲ့ကလေးတွေယောနေသွားရေးအပေါ်သူကအကြံပြုထားတာကိုနားဆင်ကြည့်ပါရှင်
။အမျိုးသမီးတွေပို့ပြီးရဲရင်ဖို့လိုလာပါတယ်။မသိနားမလည်လို့ဖြစ်ဖြစ်တည်ရနေဖြစ်ဖြစ်ကျွန်တော်တို့ကလေးလေးတွေကိုရခဲ့ရပေါ့နော်။ရဲရဲဝုန်းဝုန်းမွေးဖို့အတွက်သူတို့ဆုံးဖြတ်ဖို့လိုပါတယ်။တကယ်လို့များကိုယ်နဲ့သက်ဆိုင်တဲ့အမျိုးသားကတာဝန်ယူတဲ့စိတ်ထားမရှိဘူးဆိုလို့ရှိရင်လည်းအစကတည်းကပေါ့နော်။ဒါတတိတားချင်းတွေကိုသူပြပြဆုံဆုံသိပြီးတော့မှဒါတွေကိုကြိုတင်ကောက်ွယ်ထားဖို့တော့လိုပါလိမ့်မယ်။နောက်တစ်ခုကကလေးငယ်လေးတွေကအရင်ကတည်းကအပြစ်ကင်းပါတယ်။သူတို့ကကျမတို့ကအဆင်သင့်မဖြစ်သေးပဲနဲ့လူလောကတွေကိုမခေါ်သင့်ဘူးပေါ့နော်။တကယ်လို့ခေါ်လာခဲ့ပြီဆိုလို့ရှိရင်လည်းမေမေရီကအလုံးစုံပေါ့နော်။ပြပြဝဝတာဝန်ယူရတဲ့တတိကိုမွေးစီချင်ပါတယ်ရှင်။
ဒီမှာနိုင်ငံရင်းဝင်မဲ့ကလေးများရှော့ချနိုင်ရင်းနဲ့ကာကွယ်ဆောင်ရှောက်ရေးအသင်းအင်းစိန်မြို့နယ်ရဲ့ဥက္ကဋ္ဌဒွန်လဲလဲဝင်းပြောပြခဲ့တာပါရှင်။နားဆင်နဲ့တွေ့လဲကျေးဇူးတင်ပါတယ်။